in Burmese.
သောရရှင်ပေါ့မင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါလေလားခင်ဗျာပြည်ဝအမေရိကန်တိုင်းရဲ့2018ခုနှစ်ဧပြီလ10ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းတွင်ပြီးတာ19:25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမတင်ကြီးထိုက်ပါရှင်ဆီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်တာတွေထပ်ပြီးမဖြစ်ရအောင်နိုင်ငံတကာနဲ့ဝိုင်းဝန်းဆောင်ရွက်ဖို့ရုရှားကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေနေရာချင်းပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ဒေသမြောက်ပိုင်းမှာဒုက္ခသည်တွေကိုပြန်လည်နေရာချထားရေးပြင်ဆင်မှုတွေမတွေ့ရသေးတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးဟာအဆင်သင့်မဖြစ်သေးဘူးလို့ကုလလက်ထောက်အတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်။ရခိုင်ဒေသအရေးကိုအဓိကလှုပ်ဆောင်နေတဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့
ကုလသမဂ္ဂလက်ထောက်လှုပ်ဆောင်မှုကြီးကတော့ကျွန်တော်ကတော့လေတနင်္ဂနွေလုံးတိုင်းတာနေတယ်ပေါ့နော်ကျွန်တော်တို့ဒီဇိုက်ပွဲဆောင်နေတဲ့ပတ်သက်တာရောပြည်ပခန့်တွေဖြစ်တဲ့ဒေသတွေမှာရောဆောင်ရွက်တာတွေရောခြံတဲ့လူမှုဒီဘခွင့်ပြုထုတ်တဲ့ဒီကိစ္စတွေမှာရောကျွန်တော်တို့ MOU နဲ့ထိုးပြီးတော့
သတင်းနဲ့အပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမလေးရှားနိုင်ငံမှာမြန်မာအလို့သမားအများအပြားဘာကြောင့်အဖမ်းခံရတယ်လဲဆိုတဲ့အခြေအနေကိုလည်းတင်ပြအောင်ပါပါအခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်မြသစင်အောင်တို့ကပြောပြပေးပါအောင်ဗျာ
ရုရှားဆိုရအနေနဲ့ဆီးရီးယားအစိုးရပေါ်အကျဉ်းမဲ့ထောက်ခံနေတာကိုချက်ချင်းရပ်ပြီးဓာတုလက်နက်နဲ့တိုက်ခိုက်မှုတွေနောက်ထပ်မဖြစ်အောင်ကြိုတင်ကာကွယ်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံဒူးမားမြို့ကစစ်ရုံကိုပိတ်မှတ်ထားပြီးဧပြီလ9ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်မှုလို့စွပ်စွဲထားတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုကအနိကပ်စောင့်ကြည့်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနျူးယက်ကကြေညာချက်မှာပြောဆိုထားပါတယ်။ဆီးရီးယားအစိုးရကိုရုရှားဘက်ကလုံးဝထောက်ခံထားတာကြောင့်မြပြလာတဲ့ရဲသားတွေကိုပိတ်မှတ်ထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေနဲ့ဆီးရီးယားနိုင်ငံတွင်းကအကာအကွယ်အမဲဆုံးလူမှုအတိုင်းဝိုင်းတွေဓာတုလက်နဲ့အဆိပ်သင့်မှုအတွေ့တာဝန်ခံတဲ့သဘောဖြစ်တယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်။ဂူတာရှေပိုင်းဒေသကသဘုံတို့နောက်ဆုံးထိန်းချုပ်ထားရမျိုးကိုဆီးရီးယားအစိုးရကဆက်ပြီးထိုးစစ်ဆင်တိုက်ခိုက်နေတာနဲ့အတူမနစ်စနေနေ့တုန်းကအစိုးရတပ်ဖွဲ့တွေကဓာတုအစိတ်တက်ငွေပါတဲ့အစင်းစင်ပေါက်ကွဲတဲ့စီပိုင်းဘုံတွေကျဲချခဲ့ပြီးလူပေါင်းဒါဇင်နဲ့ချီတေးဆုံးရတယ်လို့သဘုံတို့ကဆွတ်ဆွဲထားတာပါမြို့တော်ဒမတ်စကပ်အနီးကဒူးမားမြို့ပေါ်ကိုအစိုးရတပ်တွေကတိုက်ခိုက်ခဲ့တယ်ဆိုတဲ့သဘုံတို့ရဲ့ဆွတ်ဆွဲချက်အပေါ်ဆီးရီးယားနိုင်ငံပိုင်မီဒီယာကညင်းဆိုပါတယ်မနစ်စနေနေ့ကဒူးမားမြို့ပေါ်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ30သေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရတယ်လို့ကုသရေးအဖွဲ့ဆီးရီးယားအမေရိကန်ကုသရေးအဖွဲ့ SAMS နဲ့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောပါတယ်ဒူးမားမြို့ကဆေးရုံပေါ်ကိုကလိုရင်းအစိပ်ဘုံထိမှန်ခဲ့တယ်လို့ SAMS အဖွဲ့ကပြောဆိုပေးမယ်လို့လည်းဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးကတော့ဓာတုလက်နဲ့အုံပြုမှုကိုအတိမပြုနိုင်ဘူးလို့ပြောဆိုထားပါတယ်ရှင်
နိုင်ငံပြောက်ပိုင်းက IS စစ်သွေးကြတွေကိုတိုက်ခိုက်ဖို့နဲ့တာလီဘန်သဘုံတွေကိုတောင်ပိုင်းနဲ့အနောက်ဘက်ကိုတိုက်ထုတ်ဖို့အမေရိကန်ကအာဖဂန်နစ္စတန်မှာအင်အားထပ်မံဖြည့်သွားဖို့ရှိပါတယ်။အာဖဂန်နစ္စတန်အနေနဲ့ IS စစ်သွေးကြတွေကိုမြေလံတိုက်ခိုက်သွားဖို့နဲ့တာလီဘန်သဘုံတွေနဲ့ဆွေးနွေးညှိနှိုင်းဖို့အချိန်မြင့်လှုပ်ဆောင်အချိန်မြင့်လှုပ်ဆောင်ဖို့အမေရိကန်ကတွန်းအားပေးလိုတာဖြစ်ပါတယ်။တောက်ကြနေကဒါဇက်ခရိုင်ထိုးစစ်အတွင်းအာဖဂန်မြောက်ပိုင်း IS စစ်သွေးကြွခေါင်းဆောင်တဦးဖြစ်သူဟာမက်ဟက်မာထူလာတေဆုံးသွားတယ်လို့အာဖဂန်နစ္စတန်စစ်တပ်အရာရှိတွေကစနေနေ့မှာပြောပါတယ်။ဒါအမေရိကန်နဲ့အာဖဂန်နှစ်နိုင်ငံစစ်တပ်ရဲ့ IS စစ်သွေးကြွတွေကိုချေမှုန်းရေးကြိုးပမ်းမှုရဲ့ရလဒ်တစ်ခုဖြစ်ပြီးIS စစ်သွေးကြွခေါင်းဆောင်တဦးဖြစ်သူဟက်မာထူလာတေဆုံးမှုဟာအာဖဂန်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်လားအမေရိကန်မဟာမိတ်တပ်တွေရဲ့တိုက်ခိုက်မှုကြောင့်လားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဟက်မာထူလာအမှန်တကယ်တေဆုံးသလားဆိုတာကိုအတိမပြုနိုင်သေးပေမဲ့ဒေသတွင်စစ်ဆင်ရေးကိုအရှိန်မြင့်လှုပ်ဆောင်နေပါတယ်လို့အာဖဂန်နိုင်ငံအမေရိကန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်တူကပြောပါတယ်
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းမွန်စတာမြို့မှာမနစ်စနေနေ့ကလူအုပ်အတွင်းကားနဲ့ဝင်တိုက်ခဲ့တာကြောင့်နှစ်ဦးသေဆုံးပြီးတခြားသူအများအပြားဒဏ်ရာရပါတယ်။ တတိယမြောက်သေးဆုံးသူကတော့ကာမောင်သမားဖြစ်ပြီးကားထဲမှာသူ့ကိုယ်သူတနက်နဲ့ဖြစ်ပြီးတော့အဆုံးစီရင်သွားတာလို့ရဲကပြောပါတယ်ကားထဲကနေနောက်ထပ်လူနှစ်ယောက်ထွက်ပြေးသွားပွဲရှိတယ်ဆိုတော့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေစမ်းစစ်နေစေလို့ရဲတပ်ဖွဲ့ပြောခွင့်ရအန်ဒရီဘိုးကပြောပါတယ်ကားထဲမှာတွေ့ရတဲ့မတင်ကားပွဲရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေကြောင်းပြောခွင့်ရကပြောပါတယ်ဒဏ်ရာရသူတွေတဲက6ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့တာဝန်ရှိသူတို့ကပြောပါတယ်။သေဆုံးသူတွေကတော့ဂျာမနီမြောက်ပိုင်းကအသက်52နှစ်အရွယ်အမျိုးသမီးတဦးနဲ့မွန်စတာအနီးက Broken မြို့ကအသက်65နှစ်အရွယ်အမျိုးသားတို့ဖြစ်တယ်လို့အာနာပိုင်တို့ကပြောပါတယ်။ကားသမားကတော့မြူးနစ်မြို့ကအသက်48နှစ်အရွယ်အမျိုးသားဖြစ်နိုင်တယ်လို့အစိုးရရှိနေမာတင်အော့ဇမ်ဟတ်ကပြောပါတယ်။ကားနဲ့ဝင်တိုက်ခဲ့တဲ့နေရာကတော့မြို့ရဲ့သမိုင်းဝင်ခရစ်ယာန်ဘုရားရှိခိုးကျောင်းနဲ့အနီးအနားမှာဖြစ်ပြီးဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့လူစီကားရာဒေသဖြစ်ပါတယ်ရှင်
။စနေနေ့ကနယူးယောက်မြို့မှာရှိတဲ့ Trump Tower မီးလောင်မှုမှာလူတဦးသေဆုံးခဲ့ပါတယ်။ဒီစာဦးဟာသမ္မတ Trump ရဲ့အိမ်ယာနဲ့စီးပွားရေးအဖွဲ့ချုပ်အခြေစိုက်ရာနေရာလည်းဖြစ်ပါတယ်။58ထက်ရှိတဲ့အဆောက်အဦရဲ့အလွှာ50မှာမီးလောင်တာဖြစ်ပြီးအဆောက်အဦတစ်ခုလုံးနှီးပါလောင်ကျွမ်းသွားတယ်လို့နယူးယောက်မြို့မီးသတ်တပ်ဖွဲ့မှဒန်နီယယ်နီဂရိုကပြောပါရယ်ဒီမီးဟာအလွန်ငိမ့်တက်ရခဲ့ပြီးအဆောက်အဦအတွင်းပိုင်းမှာမီးခိုးငွေ့တွေကျန်နေသေးတယ်လို့လည်းသူကပြောပါရယ်မီးလောင်တဲ့အချိန်ကသမ္မတထရမ့်ရဲ့မိသားစုဝင်တွေအဆောက်အဦအတွင်းမှာရှိမနေခဲ့ပါဘူးမီးငိမ့်တက်ဖို့မီးသတ်တက်ဖွဲ့အင်အား200လောက်ကိုအသုံးပြုခဲ့ရပြီးမီးလောင်တဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးမီးသတ်သမား4ဦးဒဏ်ရာရပေမဲ့အသက်အန္တရာယ်မစိုးရင်ရဘူးလို့ဆိုပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15565နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမူလာကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်စစ်တွင်နဲ့မောင်တော်မြို့တွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကမြင်ခဲ့ရတာတွေ၊ကြားခဲ့ရတာတွေအရာကျန်းမာရေးဆောက်ရှောက်မှုမရှိဘေးတွင်းမဲ့ရေဆိုးရိမ်နေကြပြီးအိုးအိမ်စွန့်ခွာရွှေ့ပြောင်းနေကြရစေဖြစ်တဲ့ဒုက္ခတွေတွေဌာနေပြင်းရစ်အတွက်မသင့်တော်တဲ့အခြေအနေဖြစ်တယ်လို့ပြောဆိုလိုက်တာပါ။ဒါပြင်ချမ်းဖတ်မှုတွေအဆုံးသတ်ရေးအတွက်လဲမြန်မာအစိုးရနဲ့စစ်တပ်ကိုတောင်းဆိုခဲ့တဲ့အကြောင်းကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ကပြောဆိုပါတယ
် I've not seen or heard that there are any preparations for people to go to their
နေရာချင်းတွေပြန်နိုင်ရေးအတွက်ပြင်ဆင်မှုတွေကိုမြင်တွေ့ကြားသိခဲ့ရတာမျိုးမရှိပါဘူးမြေယာပိုင်ဆိုင်ခွင့်ကလည်းရှုပ်ထွေးနေပြီးအိုးအိမ်ဆုံးခွာထွက်ပြေးသူတွေပြန်လည်အခြေချစခန်းတွေရဲ့အခြေအနေတွေကလည်းအတော်လေးဆိုးရွားနေပါတယ်။ကောက်ပစားကဒုက္ခသည်တွေအနေနဲ့သတိကြီးကြီးထားပြီးဆုံးဖြတ်ကြရပါလိမ့်မယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ပစားကဒုက္ခသည်တွေအပေါ်ကဘာကအာယုံစိုက်နေချိန်မှာရခိုင်ပြည်နယ်တွင်းကလူပေါင်း၄သိန်းလောက်အရှိကိုလည်းပြစ်ပယ်ထားလို့မရဘူးလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အဆူလာမူလာကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံသတင်းတပတ်နီးပါးကြာခီးစဉ်အတွင်းကုလလက်ထောက်အတွင်းမှုချုပ်ကကချင်းပြည်နယ်ကစစ်ဆောင်စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်ရှင
်ထောင်ဒဏ်ပြစ်ဒဏ်ချခံထားရတဲ့ဘရာဇီးလ်သမ္မတဟောင်းလူဝစ်အင်နာဆီယိုလူလာဒါဆီလ်ဗာဟာစနေနေ့မှာအာဏာပိုင်တွေစီလာရောက်အဖမ်းခံလိုက်ပါပြီသူ့ကိုလာဖမ်းတဲ့ရဲတွေကိုထိတ်တိုက်ရင်ဆိုင်မှုဖြစ်ပြီးနောက်တရက်မှပဲခုလိုလာရောက်အဖမ်းခံလိုက်တာပါသူလာရောက်တင်းရှောင်နေတဲ့တမနီအလုံယုံတဲကနေလုံခြုံရေးအများပြားခြံရံပြီးမစ္စတာလူလာဒါဆီလ်ဗာထွက်ခွာသွားခဲ့တာပါအစောပိုင်းတုန်းကတော့အလုံယုံတဲကနေထွက်မသွားနိုင်အောင်သူ့ကိုထောက်ခံသူကိုတားမြစ်ဖို့ကြိုးစားခဲ့ပါသေးတယ်ဒီနောက်မှာတော့တမရလူလာဒါဆီလ်ဗာကိုရဲကားတစ်စင်းနဲ့ဆောက်ဖိုလိုမြို့ရဲစခန်းတစ်ခုစီခေါ်သွားပါတယ်မကြာခင်မှာတော့ဘရာဇီးလ်နိုင်ငံရဲ့အကျင့်ဖြက်ချစားမှုစုံစမ်းစစ်ဆေးရေးယုံအခြေစိုက်ရာကာရီတီဘာမျိုးကိုလေရင်နဲ့ပို့ဆောင်ကြမှာဖြစ်ပါတယ်ကြာတာရီးနေကဖန်ဝရန်ထုတ်ပြန်လိုက်ပြီးပထမဆုံးပြောတဲ့မိန့်ခွန်းမှာတော့ သူ့မှာအပြစ်မရှိကြောင်းနဲ့လာမယ့်အောက်တိုဘာသမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ခြင်းမရှိအောင်ပြစ်မှတ်ထားလှုပ်ဆောင်ချက်သာဖြစ်တယ်လို့သမရဟောင်းဒါဆီလ်ဗာကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါအကျဉ်းပြတ်ချစားမှုဆွဲချက်နဲ့သမရဟောင်းဒါဆီလ်ဗာကိုပြီးခဲ့တဲ့တောက်ကြနေ့ကစပြီးတရားရုံးက12နှစ်ပြည်တန်ချလိုက်တာပါဒါပေမဲ့လည်းမစ္စတာဒါဆီလ်ဗာကလွန်ခဲ့တဲ့နှစ်ပေါင်းများစွာကအလုသမားခေါင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ဘူးတဲ့ဆောက်ဖိုလိုမျိုးကစတီးလုတ်သားတက်မကအဆောက်အုံမှာတွားရောက်တင်းရှောင်နေခဲ့တာဖြစ်ပါတယ်
။ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီလူငယ်အားကစားသမားတွေလိုက်ပါလာတဲ့ဘတ်စကနဲ့ကုန်တင်ကားတစ်စင်းတောက်ချာနေညာဘက်ကတိုက်မိခဲ့ရမှာလူ15ဦးသေဆုံးခဲ့ရတဲ့အပေါ်ဝန်းနေရပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တယ်လီဖုန်းဆက်ပြီး Humboldt Bronco အသင်းကတည်ဆုံသွားရသူတွေအတွက်မိသားစုဝင်တွေကိုဝန်ထဲချောင်းသတင်းစကားပေးဖို့ပြောဆိုခဲ့တယ်လို့သမရထရန့်ကပြောပါတယ်။စကာချီဝမ်ပြည်နယ်ကလူငယ်ဟော်ကီအသင်းဟာနက်ပွင့်မြို့မှာပြိုင်ပွဲဝင်ဖို့အသွာပြည်နယ်ရဲ့အရှေ့မြောက်ဘက်ကီလိုမီတာ30လောက်အကွာမှာဒေသစံတော်ချိန်ညနေ9နာရီလောက်မှာကားမတော်တဆမှုဖြစ်ပွားခဲ့တာပါ14ဦးထိခိုက်ဒဏ်ရာရခဲ့ပြီး3ဦးထုတ်ကတော့စိုးရင်ရတဲ့အနေအထားမှာရှိနေပါတယ်ရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတင်ကြီးထိုင်းနဲ့မားမြသတင်းအောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်တပြိုင်တည်းနှားဆင်နိုင်ပါတယ်ခင်ဗျအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်ရခိုင်မြောက်ပိုင်းဒေသတွင်ဒုက္ခသည်တွေပြန်လည်နေရခြားရာရေးပြင်းစင်ဆောင်ရွက်မှုတွေကိုမတွေ့ရတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရာပြင်ရေးဟာအဆင်သင့်မဖြစ်သေးဘူးလို့မြန်မာနိုင်ငံကို6ရက်တာခရီးသွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးစလာမူလာကပြောဆိုလိုက်ပါတယ်နိုင်ငံတကာအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်တွေကိုသာမကရခိုင်မြောက်ပိုင်းဒေသတွင်းကလိုအပ်ချက်ရှိနေတဲ့လူတွေကိုပါအကူအညီတွေပေးကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်အပြည့်စုံကတော့ကိုသားညွန့်ဦးကပြောပြမှာပ
ါပြီးခဲ့တဲ့နှစ်ပြည်ပခါရီကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြရတဲ့ဒုက္ခသည်တွေအတွက်နေရာပြန်နိုင်ရေးပြင်ဆင်ဆောင်ရွက်မှုတွေလုပ်ထားပြီးပြန်လည်လက်ခံရေးလည်းအဆင်သင့်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုနေတဲ့ကြားမှာပဲဒီဒုက္ခသည်တွေအတွက်ပြင်ဆင်မှုတွေဟာပြည့်စုံလုံလောက်မှုမရှိသေးဘူးလို့မြန်မာနိုင်ငံကို6ရက်ခီးရခိုင်ပြည်နယ်ကို2ရက်ခီးတွယ်ရောက်ခဲ့တဲ့လူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မြူလာကအခုလိုပြောဆိုလိုက်တာ
ပါ I've not seen or heard that there were any preparations for people to goTo their places of origin. There's also land rights involved.
ဒုက္ခသည်တွေသူတို့နေရာပြန်နိုင်ဖို့ပြင်ဆင်ထားမှုတွေမမြင်ရမကြားရတဲ့လောက်ပါပဲ။ပြဿနာကမြေယာပိုင်ဆိုင်ခွင့်ကိစ္စတွေလည်းရှိနေပါတယ်။ဒုက္ခသည်တွေနေရာချထားဖို့ပြင်ဆင်ထားတဲ့အခြေအနေကလည်းအတော့ကိုဆိုးဆိုးဝါးဝါးပါပဲ
။ဒုက္ခသည်တွေဂုံတိခါရှိရှိနဲ့နေရာပြန်နိုင်ရေးဘီကင်းလုံခြုံရေးတွေအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကလက်မှတ်ထိုးခဲ့ပြီးတော့ဒုက္ခသည်စီစီလက်ခံရေးတွေလုပ်ဖို့ပြင်ဆင်ထားပြီးမယ်။အခုအချိန်အထိကိုအစီအစဉ်တွေကမဖြစ်သေးပါဘူး။မြန်မာဆွေးအပ်ကတော့ဒုက္ခသည်တွေကိုပြန်လည်စီစီလက်ခံဖို့အဆင်သင့်ရှိနေတယ်လို့ပြောပြီးတော့ကြန့်ကြာနေတဲ့ကိစ္စဟာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဒုက္ခသည်တွေရဲ့အချက်လက်တွေအချိန်မီမပို့ပေးနိုင်တာကြောင့်လို့အပြစ်တင်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဒုက္ခသည်တွေပြန်လည်လက်ခံရေးမှာတိုးတက်မှုမရှိသလောက်ပဲဆိုပြီးတော့မြန်မာဘက်ကိုပြန်လည်အပြစ်ဖို့ပါတယ်။အထူးသဖြင့်တော့ဒုက္ခသည်တွေကိုယ်တိုင်ကလည်းသူတို့နေရာပြန်ရေးမှာစိတ်ချလုံခြုံမှုမရှိသေးတာကြောင့်ရခိုင်မြောက်ပိုင်းဒေသဒုက္ခသည်တွေပြန်လည်လက်ခံရေးမှာနိုင်ငံတကာရဲ့စောင့်ကြပ်မှုလုံမဲ့ဆိုပြီးတော့နိုင်ငံတကာဂရုခွင့်ရေးအဖွဲ့တွေကလည်းပြောဆိုလာပါတယ်။ဒီကြားထဲမှာပဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတော့မှာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကတော့အစိုးရနဲ့စစ်တပ်ကိုဒေသအတွင်းအကြမ်းဖက်မှုတွေရပ်တန့်စေဖို့အတွက်သူ့အနေနဲ့တိုက်တွန်းခဲ့တယ်လို့ပြောပါတယ
်။ I asked them to end the violence. I reiterated what the Secretary General of the United Nations called for.
အကြမ်းဖက်မှုတွေရပ်ကြဖို့သူတို့ကိုကျွန်မပြောခဲ့ပါတယ်။အကြမ်းဖက်မှုတွေရပ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ဆစ်ဗဇားမှာရှိတဲ့ဒုက္ခသည်တွေအနေနဲ့သူတို့စန္ဒာအတိုင်းဂုံတိတ်ခါရှိရှိနေရပြန်နိုင်ဖို့ပြဿနာရဲ့အပေါ်မှာခိုင်မြဲတဲ့အဖြေထုတ်နိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့ကုလသမဂ္ဂဖွဲ့စည်းကြီးရဲ့တောင်းဆိုနေတာတွေကိုကျွန်မထပ်လောင်းပြောပြခဲ့ပါတယ်။ကျွန်မအဲ့ဒီမှာမြင်ရကြားရတဲ့လောက်တော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှားမှုမရှိတဲ့လောက်ပါပဲ။သူတို့ကိုအကာအကွယ်ပေးမှုကလည်းမလုံလောက်ပဲဒုက္ခသည်တွေထွက်ပြေးနေကြရတော့မှပဲအခြေအနေကတော့သူတို့ပြန်လို့မရတဲ့အခြေအနေပါပဲ
လ ူသားချင်းစာနာမှုကူညီရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်မြူလာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပြင်ဒီစစ်တပ်ကချုပ်ကင်ထားတဲ့ကာကွယ်ရေးနဲ့နှစ်ဆက်ရေးဝန်ကြီးဌာနကဝန်ကြီးတွေကိုပါတွေ့ဆုံခဲ့ပါတယ်။ရခိုင်မြောက်ပိုင်းဒေသမှာမွတ်စလင်ဒေသခံတွေအတွက်တွာလာခွင့်ကတ်သက်တာတွေကိုရုပ်သိမ်းဖို့နောက်လူသားချင်းစာနာကူညီမှုတွေကိုလွတ်လွတ်လပ်လပ်နဲ့ခွင့်ပြုပေးဖို့ဆိုတာတွေကိုမြန်မာတာဝန်ရှိသူတွေနဲ့သူတွေ့ဆုံစင်မှာမြစ်တာရခံခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာအနေနဲ့လည်းဒုက္ခသည်တွေကိုကူညီပေးတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ဒုက္ခသည်တွေတင်ကုန်တာမကပဲနဲ့ရခိုင်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ဒုက္ခသည်၄သိန်းရဲ့အခြေအနေကိုပါထည့်သွင်းအာရုံစိုက်ဖို့သူကတိုက်တွန်းပါလေ
။ While the attention of the world is on Cox Bazar,We must not and cannot forget.
ဒီကဘာလုံးက Cox's Bazaar ကအခြေအနေကိုပဲအာရုံစိုက်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူ၄သိန်းနဲ့သူတို့ရဲ့အခြေအနေတွေကိုလည်းမေ့ထားလို့မဖြစ်ပါဘူး
။ရခိုင်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ဒုက္ခသည်၄သိန်းဟာနေထိုင်စားသောက်ရက်တည်ရေးခက်ခဲနေတဲ့အပြင်သူတို့ရဲ့သွာလာလှုပ်ရှားမှုတွေကန့်သက်ခံထားရကြောင်းလဲအပေခံလိုမျိုးဖြစ်နေတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်ကပြောပါတယ်။ကုလလက်ထောက်အတွင်းမှူးချုပ်မြူလာဟာမနစ်တုံးကပြိပခါတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဒေသကိုတွားရောက်ခဲ့တယ်လို့အဲဒီမှာရှိတဲ့ဒေသခံတွေကပါတွေ့ဆုံခဲ့ပြီးတော့ပြိပခါအတွင်းမီးလောင်ခဲ့တဲ့ကြေးရွာနေရာတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။ဒါ့အပြင်ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာအစိုးရကစီစဉ်ထားတဲ့ဂျာစကန်နေရာကိုလည်းတွားရောက်လေ့လာပါတယ်။ဒီနောက်မှာတော့ဆေးပြိပခါတွေရှိတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကိုလည်းတွားရောက်ခဲ့ပြီးတော့ကချင်စစ်ပြေးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ။
ကိုသားညို့ပြောပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းတင်ပြချင်တာကမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့လက်တွဲပြီးတနိုင်ငံလုံးအတိုင်းအတာနဲ့အထူးသဖြင့်ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာလက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုအချိန်မြင့်လှုပ်ဆောင်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားနိုင်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးပါလူသားချင်းစာနာမှုတွေဆောင်ရွက်ပေးပါလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အထွေထွေအတွင်းမှုချုပ်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အပြီးမှာတိုက်တွန်းပြောဆိုတဲ့အပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒီကြောင့်လည်းပတ်သက်လို့မတ်စုမုံကဆက်ပြီးတင်ပြမှာနော
်ဟုတ်ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးစလာမူလာဟာပြီးခဲ့တဲ့ဧပြီလ2ရက်နေ့ကနေစပြီးဒီကနေ့ဧပြီလ10ရက်နေ့အထိသူ့ရဲ့မြန်မာပြည်6ရက်တာခီးစဉ်တွင်မှာတော့ရန်ကုန်နေပြီးတော့ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုတွားရောက်ခဲ့ပြီးတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဦးဆန်းစုကြည်ပါဝင်ကာကွယ်ရေးဝန်ကြီးဌာန၊နေဆက်ရေးရာဝန်ကြီးဌာန၊လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကအစိုးရတာဝန်ရှိတဲ့သူတွေနောက်ပြီးတော့ဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေပါဝင်ဒုက္ခသည်တွေဒေသခံတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ပြီးဒီကနေ့ဧပြီလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာဘေးဒုက္ခကြုံနေရသူလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့သူတွေအတွက်အစိုးရနိုင်ငံတကာအတိုင်းဝိုင်းနဲ့ပြည်တွင်းဖွဲ့စည်းတွေအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအားကောင်းစေဖို့ပူးပေါင်းဆောင်ရွက်ကြပါလို့တိုက်တွန်းပြောကြားခဲ့တာပါ။မြန်မာအစိုးရအနေနဲ့ကလည်းကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မှအချိန်ဟုန်မြင့်ဆောင်ရွက်သွားဖို့စီမံကိန်းစီမံချက်တွေနဲ့စနစ်တကျစီစဉ်နေရှိပါတယ်လို့လက်ထောက်တွင်မှုချုပ်ရဲ့ခီးစဉ်တွင်ကိုရိုင်းတွဲဆောင်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရယ်
ကုလသမဂ္ဂလက်တွဲလှုပ်ဆောင်မှုတွေကတော့တနင်္ဂနွေလုံးတိုင်းတာနေနဲ့ပေါ့နော်ကျွန်တော်တို့ရိုက်ပွဲဆောင်နေတဲ့ပတ်သက်တာရောပြိပခါတွေဖြစ်တဲ့ဒေသတွေမှာရောဆောင်ရွက်တာတွေရောခြံတဲ့လူမှုဒီဘခွင့်ရတဲ့ကိစ္စတွေမှာရောကျွန်တော်တို့ MOU နဲ့ထိုးပြီးတော့ဆောင်ရွက်တဲ့ကိစ္စတွေမှာအဓိကတော့ပြည်သူ့ကြိုးရှိဖို့ဦးတည်တာပေါ့နော်သူတို့လည်းပြည်သူ့ကြိုးရှိဖို့ကူညီမယ်ဆိုရင်တော့ပြည်သူ့ကြိုးရှိမဲ့ကိစ္စအများနဲ့ပတ်သက်ပြီးကျွန်တော်တို့ MOU ထိုးရင်လည်းကြီးကြီးကျယ်ကျယ်နဲ့ဆောင်ရွက်နေပါတယ်သူတို့ပြင်ဧည့်သည်လာဝါတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့နဲ့ဥပေါင်းဆောင်ရွက်မယ်ဆိုတဲ့ဟာကိုကျွန်တော်လည်းပြောပြတယ်ကျွန်တော်တို့လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းပြောပြတယ်ပေါ့နော်ပြောပြတဲ့အခါကျတော့သူတို့ဥပေါင်းဆောင်ရွက်ပါမယ်ကူညီပါမယ်လို့ပဲပြောသွားတာပဲခင်ဗျာ
ကုလသမဂ္ဂလက်ထောက်တွင်မှုချုပ်ရဲ့ခီးစဉ်တွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်ကွင်းစင်းလေးလာကြီးစုခဲ့ပြီးတဲ့နောက်မှာတော့လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်မှုတွေနဲ့ပတ်သက်ပြီးတော့ကုလအနေနဲ့ပို့ပြီးတော့မှလက်တွဲပူးပေါင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်ပြင်ဆင်မှုတွေတွေ့ရတယ်ဒါပေမဲ့တကယ်အခက်အခဲကဘာလဲဆိုတာလဲသူကျွင်ကသဘောပေါက်သွားမယ်ဆိုရင်တော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကပိုကောင်းလာမယ်လို့ကျွန်တော်အနေနဲ့ယူဆတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုအဆင်ပြေဖြစ်တဲ့အကြောင်းရှိတယ်ကျွန်တော်တို့လည်းဒီ arrangement တွေလည်းပြင်ဆင်ထားမှုတွေလည်းအတိအကျကျွန်တော်တို့လုပ်ထားပြီးပြီစာချုပ်တွေလည်းရှိထားတယ်သဘောတူချက်လည်းရှိတယ်ဒါပေမဲ့ဘာလို့မဆနိုင်သေးလဲပေါ့နော်အဲ့တော့ဒါဒီမှာလည်းသူတို့စတဲ့ဝင်ဝင်သူတို့တိပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်ဆိုရင်ပိုကောင်းလာပေါ့နော်ဘုရားမှာလည်းတော်တော်ဒုက္ခရောက်တယ်ဘိုးရွာရင်ဘုံတန်းကြရင်ဘာဖြစ်နိုင်လဲဒါဒီအကုန်လုံးကျွန်တော်တို့သိတယ်ကျွန်တော်ကလည်းဒီမှာလက်က မှုဟာအချိန်မဖြစ်နေဘူးဆိုရင်တော့ဒါစတဲ့နေရာမှာမြန်မြန်စပြအောင်လို့အားလုံးဝိုင်းဝန်းကူညီပေးရင်တော့ပိုကောင်းမယ်လို့ကျွန်တော်အနေနဲ့ယူဆတာပါနော
်။ရခိုင်ပြည်နယ်အတွက်တင်သာမကဘဲနဲ့အထူးသဖြင့်ကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုကူညီပေးရေးတွာလာခွင့်တွေတည်တာထင်ရှားစွာဆုပ်ယုပ်သွားခဲ့ပြီးတော့ဒီလူသားချင်းစာနာမှုဆိုင်ရာအသက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဖြတ်တောက်လိုက်မယ်ဆိုရင်ဒုက္ခသည်တွေပိုပြီးဒုက္ခရောက်ကုန်ကြတော့မှလို့လည်းဆိုရင်မကင်ထည့်သွင်းပြောကြပါတယ်။ဒါကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်တဲ့သူတွေလက်ထက်အရောက်သွားနိုင်မှုသွားခွင့်ပေးပါလို့လည်းသူကတောင်းဆိုထားပါတယ်။ကချင်စီရေးဟာကမ္ဘာအရှိကြဆုံးအမေလျော့ခံပြည်ပခတစ်ခုအနေနဲ့ထည့်သွင်းပြောကြားခဲ့တဲ့အပေါ်မှာတော့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ Treasure နဲ့ဖွံ့ဖြိုးရေး Foundation ကကချင်မျိုးသမီးရဲ့လှုပ်ရှားသူဒေါ်နန်ပူကကုလသမဂ္ဂအနေနဲ့လည်းဒီထက်ပိုပြီးတော့မှထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးပါလို့မြစ်တာရက်ခံပါတယ်။
ပြောမယ်ဆိုရင်တော့ဒီကျမတို့ကချင်ပြည်နယ်ကတကယ်ပဲအမေလျော့ခံဖြစ်နေတယ်ပေါ့။2012ကနေဒီကချင်ပြည်နယ်စစ်ကြီးဒုက္ခသည်တွေကိုဆက်ပြီးတော့ထောက်ပံ့မှုရတဲ့အတိုင်းလိုအပ်နေရှိတဲ့ဆိုတာကိုကျွန်မဖော်ပြချင်ပါတယ်။ကုလရဲ့ထောက်ပံ့မှုရဲ့ဆော့ဆော့ဆော့လာတဲ့အခါကျတော့ဒီကုလသမဂ္ဂရဲ့လူ့အာဏာထောက်ပံ့မှုကပို့ပြီးတော့လိုအပ်နေရဲ့ဆိုတာကိုပြောချင်တယ်ပေါ့နော်။ကုလသမဂ္ဂရဲ့ထောက်ပံ့မှုကပို့ပါတယ်ဒါပေမဲ့ပို့တဲ့ရာခိုင်နှုန်းအကုန်လုံးမရောက်ဘူးပေါ့နော်။အဲ့လိုမဖြစ်အောင်ပေါ့နော်တကယ်ပဲကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်မြေပြင်မှာဒီဒုက္ခရောက်တဲ့လူတွေစီကိုအရောက်ပို့နိုင်ဖို့ရန်အတွက်ရန်လုံးပြည့်ပို့နိုင်ဖို့ရန်အတွက်လည်းအင်တာမအရေးကြီးပါတယ်။ဆိုင်ဆိုင်ကုလ UN ရဲ့ admin cost တွေမှာပဲအများကြီးသုံးပြီးတော့တကယ်လိုအပ်တဲ့နေရာကိုပေးတာကတော့ရခိုင်လုံးအရန်နည်းနေတယ်ဆိုတဲ့အခြေအနေကိုတွေ့ရတယ်ပေါ့အဲ့ဒါကြောင့်မလို့ကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်လိုအပ်တဲ့နေရာကိုပို့ပြီးတော့မှတိရောက်ပို့ပေးဖို့ရန်အတွက်အရောက်ပို့ပေးဖို့ရန်အတွက်တကယ်လိုအပ်တဲ့နေရာကိုပို့ပေးရန်အတွက်လိုအပ်တယ်
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံတွေကပြည်ပခါတွေအဆုံးသတ်ဖို့နောက်ငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးဆိုင်ရာကြိုးပမ်းမှုတွေပို့ပြီးတော့မှအားကောင်းလာစေဖို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကုလသမဂ္ဂအနေနဲ့မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်ဆိုတာပြောဆိုသွားသလိုရန်ပုံငွေတွေအပူတပြေးလိုအပ်နေတယ်ဆိုတာကိုလည်းသူကြေညာချက်ထည့်သွင်းဖော်ပြထားပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတော့မလေးရှားကမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုကြည့်အောင်ပါ။မလေးရှားနိုင်ငံမှာရွေးကောက်ပွဲနီးလာတာနဲ့အမျှလူညုံရေးတင်းကျပ်ပြီးဖမ်းဆီးမှုတွေဇက်တိုက်လှုပ်လာတာကြောင့်ဒီရက်ပိုင်းအတွင်းမလေးထင်းထင်းရေးစခန်းနှစ်ခုကိုရောက်လာတဲ့အဖမ်းဆီးခံမြန်မာအလူသမား80ကျော်လောက်ရှိမယ်လို့မလေးရှားနိုင်ငံထင်းထင်းရေးစခန်းတွေကိုမြန်မာတန်ယုံကိုစားတွားရောက်သူတွေကပြောပါတယ်အခြေအနေပြည်စုံကို VOA သတင်းနောက်မှအေးမှသတင်းပေးပို့တာပ
ါမလေးရှားနိုင်ငံမှာရွေးကောက်ပွဲနီးလာတာနဲ့အမျှလူညုံရေးကိုတင်းကျပ်မှုတွေပိုလှုပ်လာပြီးနေဆက်တွေကအဝင်ထွက်ဂိတ်တွေမှာမလေးရနာပိုင်းတွေကဖမ်းဆီးစစ်ဆေးမှုတွေပုံမတင်းတင်းကျပ်ကျပ်လှုပ်ဆောင်နေတာပါဒီရက်ပိုင်းအတွင်းမှာပဲအထောက်ထားမပါပဲနေဆက်ကိုပြန်ရတဲ့မြန်မာအလုပ်သမား80ကျော်ဖမ်းဆီးခံခဲ့ရကြောင်းထိတ်တဲစခန်းတစ်ခုဖြစ်တဲ့အာဇေးကန်ကမြန်မာတွေကိုမြန်မာတန်ယုံကိုစားပြုပြီးတွားရောက်တွေ့ဆုံခဲ့တဲ့ကိုတီဟမမောင်ကပြောပြပါဗျာအဲ
့ဒီမှာသူတို့ဟိုဖမ်းမိလာတဲ့လူတွေလော်လီနှစီးပေါ့နော်နှစီးဒစီကတော့ကျွန်တော်တို့ကအရင်ရောက်လာတယ်ပေါ့နောက်ဒစီကသူတို့ပြောကြရတော့တခြားကန့်ကိုပို့လိုက်တယ်ဗျအဲ့ကန့်မှာလူများလို့ပေါ့နော်အဲ့တော့အင်းကြီးကကျွန်တော်တွေးခဲ့တဲ့လူကတော့အယောက်40ကျော်လောက်ရှိတယ်အဲ့တော့သူတို့ဖမ်းခံလာနှစ်စီးဒစီကတခြားကန့်ရောက်သွားတာပေါ့နော်တနံမေရကန့်ကိုရောက်သွားတယ်ကျွန်တော်တို့သွားစစ်တဲ့ကန့်ကအာဂျီကန့်ပေါ့အယောက်40ဝန်းကျင်ပေါ့အဲ့မှာနှစ်စီးခွဲလိုက်တဲ့အခါမှာတချို့အမျိုးသမီးတွေပါလာတော့ကျွန်တော်တို့ဒီဘက်ကန့်ကိုမပါပါဘူးဟိုဘက်ကန့်ကိုရောက်သွားတယ်အဲတနမေရကန့်ကိုရောက်သွားတယ်ပေါ့နော်80ကျော်လောက်ရှိမယ်ဗ
ျဒါကတော့ထိမ့်သိရေးစခန်းတစ်ခုကိုရောက်လာတဲ့မြန်မာတွေဖြစ်ပြီးနောက်ထပ်စခန်းတွေကိုရောက်သွားတဲ့မြန်မာတွေလည်းရှိနေတဲ့အကြောင်းဒီရက်ပိုင်းအတွင်းမြန်မာပြည်ကိုအောက်လန်းကနေပြန်ကြတဲ့မြန်မာတွေအကုန်လုံးကြီးပါထိမ့်သိမ့်ခံနေရတယ်လို့လည်းဆိုပါတယ်ဒါဟာမလေးရှားနိုင်ငံကရွေးကောက်ပွဲနီးလာတဲ့အပေါ်မှာလုံခြုံရေးတွေပုံမတင်းကျပ်လာတာကြောင့်ဖြစ်တယ်လို့လည်းပြောပြပါတယ်
ဒီတောက်ချောက်ကိုဖန်ခံနေရတာပေါ့ဆိုတော့နေဆက်လုံလုံရင်းကိုတော်တော်လေးသူတို့တင်းကျပ်ထားတာတွေ့ရတယ်ဗျ။ပိုတင်းတင်းကျပ်ကျပ်လုပ်တယ်ဆိုတာကရွေးကောက်ပွဲကစတော့မယ်။သူတို့မနေ့ကပဲသူတို့ပါလီမန်ကိုဖြတ်သိမ်းလိုက်တယ်ပေါ့နော်။ပါလီမန်ဖြတ်သိမ်းပြီးဆိုရင်သူတို့ရွေးကောက်ပွဲကတောက်ချောက်စတော့မှာဆိုတော့ကကြတော့အဲ့ဒီပုံမှန်မူတည်ပြီးတော့လုံလုံရင်းကိုအဓိကတင်းကျပ်လိုက်တာပေါ့
။ဖန်စီခံရသူတွေကိုတော့အနည်းဆုံးနှစ်ပတ်ခန့်ချုပ်နှောင်ထားပြီးတရားရုံးတင်မှာဖြစ်တယ်လို့လည်းဆိုပါတယ်။တရားရုံးမှာတော့သူတို့ရဲ့ထွက်ဆိုချက်ပေါ်မူတည်ပြီးတော့အနည်းဆုံးထောင်နှံ3လကနေ6လအထိကြာခံနိုင်ွယ်ရှိပါတယ်။ဒီအတွက်သူတို့ရဲ့မိသားစုဝင်တွေအနေနဲ့ဒဏ်ကျင်းငွေတဦးကိုမလေးရှားရင်းကွင်ငွေ3000လောက်စောင့်မယ်ဆိုရင်တော့သူတို့အနေနဲ့ထောင်နှံကနေကင်းလွတ်မှာဖြစ်ပြီးထိမ့်သိရေးစခန်းမှာပဲနေထိုင်ရမှာဖြစ်ပါတယ်။အဓိကနေတဲ့ဆင့်မြန်မာတန်ယုံရဲ့အစီအစဉ်နဲ့နေရပြန်နိုင်ရေးကိုလှုပ်ဆောင်ရမှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်မှာလည်းမိသားစုဝင်တွေအနေနဲ့လေရင်ဖို့ကြာခံနိုင်မယ်ဆိုရင်တော့မြန်မာတန်ယုံက မီတူမီဝါဖြစ်ကြောင်းစာအုပ်ထုတ်ပြီးနေရက်ကိုပြန်ဖို့အတွက်စီစဉ်နိုင်မှာဖြစ်ပါတယ်ဒီအတွက်အထောက်ထားမဲ့မြန်မာတွေအနေနဲ့ကြံကာလကိုပြန်ရတဲ့အခါမှာနေရက်ကလုံခြုံရေးဟာအရင်ကတည်းပုံမတင်ချက်မှုတွေရှိနေတဲ့အကြောင်းအဖမ်းစီးတွေလည်းစက်တက်ခံရတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
မိုင်းမိုင်းဒင်းပြပြချစ်ပါလေတော်ရရှိမြခင်ဗျာမကြခင်ဂျပန်အတွင်းအတာတကြံကာလရောက်လာတော့မှာပါဘီယူအေမြန်မာဘိုင်းကနေတကြံတချင်းတပုတ်လက်ဆောင်ပါလိုက်ရပါတယ်ဂျေနီဂျေနီဆိုဆိုရှယ်မန်တက်ကပြိုရယ်ဂျေစက်ခန့်ပြည်လက်ခုတ်ကချင်းဆိုပြောကြအစိတ်ကောက်ကမြင့်လို့အပြစ်ပြဖို့တက်အတွင်းမှာဖြစ်ပြီးမန်တက်ကပြတော့သူ့ရဖို့ဖြစ်ပြီးခင်ဗျာအတန်းချက်တဲ့မန်တက်တိုင်လို့ဖွင့်စီ
အနေကနဲ့တန်တာဝင်းတို့တီးဆိုတဲ့တကြံရောက်ပြီးဆိုတဲ့တခြင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဒီကနေ့ည9:00ထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့မြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ အခုတော့ကျန်နေသေးတဲ့အချိန်တော်အတွင်းမှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါဦးခင်ဗျာ
အင်္ဂလိပ်မှာခိုလုံနေတဲ့ရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမူလာကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ဆွတ်တင်နယ်မောင်တော်မြို့တွေကိုကိုယ်တိုင်တိုက်ရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမူလာကမြင်ခဲ့ကြားခဲ့ရတာတွေအရမြန်မာရေးဆောင်ရှောက်မှုမရှိဘေးတွင်းမဲ့ရေဆွေးရင်းနေကြပြီးအိုးအိမ် တယ်။ဒါပြင်ချမ်းဖက်မှုတွေအဆုံးသတ်ရေးအတွက်လည်းမြန်မာအစိုးရနဲ့စစ်တပ်ကိုတောင်းဆိုခဲ့တယ်လို့ပြောဆိုသွားပါတယ်။ရုရှားအစိုးရအနေနဲ့ဆီးရီးယားအပေါ်အကျွမ်းမဲ့ထောက်ခံနေမှုကိုချက်ချင်းရပ်ပြီးဓာတုလက်နက်နဲ့တိုက်ခိုက်မှုတွေနောက်ထပ်မဖြစ်အောင်ကြိုတင်ကာကွယ်နိုင်ရေးနိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံဒူးမားမြို့ကစစ်ရုံကိုပစ်မှတ်ထားပြီးအေဘီလ9ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ဆွဆွဲထားတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုကအနိကပ်စောင့်ကြည့်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်။နိုင်ငံမြောက်ပိုင်းက IS စစ်သွေးချတွေကိုတိုက်ခိုက်ဖို့နဲ့တာလီဘန်သဘုံတွေကိုတောင်ပိုင်းနဲ့အနောက်ဘက်ကိုတိုက်ထုတ်ဖို့အမေရိကန်ကအာဖဂန်နစ္စတန်မှာအင်အားထပ်မံဖြည့်တင်းသွားဖို့ရှိနေပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dead Zone ရဲ့ဖြစ်ပါတယ်။ VOA American တန်ညနေ့ဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီကနေ 9:00 နာရီအထိလိုင်းနူမီတာ 16.25 ဒုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာညာ 9:00 နာရီအစီအစဉ်မှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. Thank you.